Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့လားရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုပေါင်းအောင်တောင်းလိုက်ပါတယ် VOA American တန်က2018ခုနှစ်မေလ9ရက်ဗိုလ်ထူးနေ့မနေ့ဖက်အတန်လှင့်အစီအစဉ်တွေကို3.2450 51တို့ပြင် VOA Facebook စာမျက်နှာ VOA Burmese News ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်စံမိုးပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မမအမေရိကန်သမ္မတကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ပြီးတော့အီရန်ပေါ်ရေးယူတက္ကမှုတွေကိုပြန်လည်ချမှတ်လိုက်ပါတယ်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကိုနိုဝင်ဘာ3ရက်မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်အထက်မှာဆိုရင်တော့နိုင်ငံတကာနဲ့အီရန်ကြားပြုလုပ်မဲ့ကြီးလှုပ်ထားတဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီ
း I am announcing today that the United States will withdraw from the Iran
သဘောတူညီချက်မှုကလည်းအမေရိကန်နှုတ်ထွက်တဲ့အကြောင်းသမ္မတထရန့်ပြောဆိုသွားတာပါအပြည့်စုံကိုသတင်းတော်တင်ဆက်တဲ့အခါမှာနားဆင်ရပါမယ်အဲ့ဒါပြင်ဒီနေ့ကျင်းပမဲ့မလေးရှားနိုင်ငံကရွေးကောက်ပွဲမှာစူပူမှုတွေဖြစ်နိုင်တဲ့အတွက်မြန်မာနိုင်ငံသားတွေကြားမှာစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းပိတ်မိနေတဲ့စစ်ဘေးရှောင်ကချင်တိုင်းရင်းသားတွေလွတ်မြောက်ရေးဆန္ဒဖော်ထုတ်သူတွေကိုမန်းသိမြို့မှာဖမ်းဆီးတရားစွဲဆိုခံရတယ်ဆိုတဲ့သတင်းဥရောပမှာကျင်းပဖို့ရှိတဲ့ဗုဒ္ဓဘာသာလူငယ်များဖိုရမ်အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတရက်လေးတိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။ဒါ့အပြင်တိုင်းရင်းအရင်ဆုံးတော့ထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုကြောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
တဖက်တအလျှောက်ပေးထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဘယ်တော့မှမချုပ်ဆိုခဲ့တဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးတော့နိုင်ငံဆောင်သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်ပါတယ် JCPOA သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကရှော့ပေါ်ပေးခဲ့တဲ့အီရန်ပေါ်ပိတ်ဆို့တံခါးမှုအလုံးကိုလည်းအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်သမ္မတဘရက်အိုဘားမားလက်ထက်ကရှော့ပေါ်ပေးခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာတံခါးပိတ်ဆို့မှုအလုံးကိုပြန်လည်ချမှတ်ဖို့အတွက်သမ္မတထရမ့်ကသမ္မတအမိန့်စာမှာအင်္ဂါနေ့ကလက်မှတ်ထိုးခဲ့ပါတယ်အီရန်ကနျူကလ িয়ার လက်နက်မထုတ်ဘူးဆိုရင်ပိတ်ဆို့တံခါးမှုတွေကိုရှော့ပေါ်ပေးမယ်လို့အပြန်အလှန်သဘောတူခဲ့တဲ့သဘောတူညီချက်ကို2015ခုနှစ်တုန်းကအီရန်၊အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ် EU ဥရောပသမဂ္ဂနဲ့ဂျာမနီနိုင်ငံတို့သဘောတူလက်မှတ်ထိုးခဲ့ကြတာပါဒီစာချုပ်ကအီရန်မှာနျူကလ িয়ার ဘုံမထုတ်လုံနိုင်အောင်တားဆီးလို့မရဘူးဆိုတာရှင်းနေတဲ့အတွက်အမေရိကန်ပြည်ထောင်စုကစာချုပ်ကနေနှုတ်ထွက်တယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါအီရန်သမ္မတဟာဆန်ရူဟာနီကတော့နိုင်ငံဆောင်သဘောတူညီချက်ထဲမှာဆက်လက်ရှိနေမယ်လို့တုံ့ပြန်ခဲ့ပါတယ်။အပြည့်အစုံကိုသတင်းဆောင်မတွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်ရှင်
။အခုလိုမျိုးအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာအမေရိကန်ရဲ့အဓိကနိုင်ငံရေးပါတီနှစ်ခုအကြားမှာအငင်းနိုင်ငံရေးဆိုင်ရာအငင်းခုံတွေပို့ပြီးတော့ဖြစ်လာအောင်လုပ်လိုက်တဲ့သဘောလည်းဖြစ်နေပါတယ်။အီရန်ကနျူကလ িয়ার သဘောတူညီချက်ကိုလွန်ခဲ့တဲ့နှစ်ခွဲတုန်းကလုပ်ခဲ့တာပါ။အခုလိုအမေရိကန်ကနှုတ်ထွက်တဲ့လို့ရဟာကမ္ဘာတန်တမန်လောကမှာအမေရိကန်ပြည်ထောင်စုအထူးကြံဖြစ်စေမဲ့ပထမခြေလှမ်းပဲလို့ဒီမိုကရက်ပါတီဘက်ကပြောပါတယ်။ Republican Party ဘက်ကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံချီးမွမ်းခဲ့ကြပါတယ်။အရင်သမ္မတဟောင်းဘာရက်အိုဘားမားရဲ့ထင်ရှားတဲ့နိုင်ငံခြားရေးမူဝါဒတစ်ခုကိုအဆုံးသတ်လိုက်နိုင်တာကြောင့်လဲ Republican တွေဘက်ကသဘောကျနေကြတာပါ။အမေရိကန်အောက်လွှတ်တော်သဘာဝပတိပေါ်ရယန်ကသမ္မတအိုဘားမားလက်ထက်ကအီရန်နဲ့သဘောတူညီချက်ဟာအာဏာချက်တွေတင်ညားတဲ့အကြောင်းဒီသဘောတူညီမှုရပြီးကြတဲ့ကအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေကိုပို့ပြီးတော့ခိုင်မာအောင်လုပ်လိုက်ခဲ့တယ်လို့ဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဒါမှလည်းအောက်လွှတ်တော်ဆိုင်ရာဒီမိုကရက်ပါတီခေါင်းဆောင်နန်စီဖလိုစီကတော့အခုလိုမျိုးဆုံးဖြတ်ချက်ကိုအလောတကြီးချလိုက်တာဟာအီရန်နိုင်ငံကိုအထူးကြံမဖြစ်စေဘဲအမေရိကန်ကိုပဲအထူးကြံဖြစ်စေလိမ့်မယ်လို့ဆိုပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေဒီတကယ်တမ်းတကယ်ဒီသဘောတူညီချက်ဟာတကယ်တမ်းမှာအလုပ်ဖြစ်နေတာဖြစ်ပြီးတော့ဒါကိုမျက်ကွယ်ပြုလိုက်တာဟာလက်တွေ့ချင်းတွေကိုမျက်ကွယ်ပြုတာဖြစ်ပြီးအချက်တဲတစ်ခုကိုသမ္မတထရမ့်ကဖန်တီးလိုက်တာပဲလို့လည်းဒီဒီမိုကရက်တစ်ဘက်ကပြောနေကြပါတယ်
။မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার ဒုံးလက်နဲ့အစီအစဉ်တွေကိုထာဝရမဖြတ်သိမ်းသရွေ့မြောက်ကိုရီးယားပေါ်အရေးယူတန်းခတ်မှုတွေဆက်ထားရှိဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အင်္ဂါနေ့ကသဘောတူခဲ့ကြတယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်။တရုတ်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယအကြိမ်မြောက်တွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြားအင်္ဂါနေ့မနေ့တုန်းကအမေရိကန်နဲ့တရုတ်သမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာပါသမ္မတထရမ့်နဲ့ကင်ဂျွန်အန်တို့မကြာခင်တွေ့ဆုံမဲ့အစီအစဉ်ကိုသူ့အနေနဲ့ထောက်ခံတယ်လို့သမ္မတရှီကပြောကြားခဲ့ပါတယ်မြောက်ကိုရီးယားအစိုးရဘက်ကလုံခြုံရေးဆွေးနွေးမှုတွေကိုအမေရိကန်ဘက်ကထက်တွေ့မယ်လို့မျှော်လင့်ကြောင်းလဲတရုတ်သမ္မတကပြောကြားခဲ့တယ်လို့တရုတ်အစိုးရပိုင်းသတင်းတွေမှာထောက်ပြပါပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့လောလောဆယ်မြောက်ကိုရီးယားကိုသွားနေပြီးတော့ ူနဲ့ကင်ဂျွန်အွန်တွေ့ဆုံမဲ့နေ့ရက်အချိန်နေရာတွေကိုအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူရွေးချယ်ပြီးပြီလို့သမ္မတထရမ့်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ကင်ဂျွန်အန်နဲ့တမနာရှိတို့နှစ်ယောက်ကတော့တရုတ်နိုင်ငံအရှေ့မြောက်ပိုင်းကဒါလီယန်စိတ်ကမ်းမြို့မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။မလာတော့ကလည်းသူတို့နှစ်ယောက်တရုတ်နိုင်ငံမှာပထမတစ်ခေါက်တွေ့ဆုံခဲ့ကြပါတယ်။တမနာရှိနဲ့တမနာထရမ့်တို့တယ်လီဖုန်းပေါ်ကနေဆွေးနွေးမှုအတွင်မှာဒီအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနယ်မှုဆိုင်ရာမျှတတဲ့ဆက်ဆံရေးထားရှိဖို့တန်ဋိဌာန်ချထားတယ်ဆိုတာကိုတမနာထရမ့်ကထပ်ပြီးပြောကြားခဲ့တယ်လို့ဆိုပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်အကျိုးရှိစေမယ့်ဆက်ဆံရေးထားရှိဖို့ကတိပြုခဲ့တယ်လို့အင်ဂျူရောကပြောပါတယ်
။အမေရိကန်ပြည်တော်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေကိုနောက်တစ်ပတ်စောစောပိုင်းကျလို့ရှိရင်ဝါရှင်တန်ဒီစီမှာဆက်ပြီးတော့ပြုလုပ်သွားဖို့ရှိနေပါတယ်။လိလာတုံးသက်သူတွေရဲ့ပြောဆိုချက်တွေအရပထမတစ်ချိန်ညှိနှိုင်းမှုတွေလောက်ခဲ့တော့ကနိုင်ငံအကြားကွဲလွဲမှုတွေဟာတော်တော်ကြီးမားတယ်လို့ဆိုပါတယ်။ဒီကွဲလွဲမှုတွေကအခြေခံလဲကျတဲ့အပြင်သွင်းကုန်အခွန်တွန်းမြှင့်မှုတွေနဲ့ပတ်သက်ပြီးတော့ရှောင်လွှဲလို့မရနိုင်တဲ့ကိစ္စတွေလည်းဖြစ်တယ်လို့တုံ့တက်သူတချို့ကမြင်ရပါတယ်။လာမယ့်2020ခုနှစ်ကြာလို့ရှိရင်တရုတ်နိုင်ငံဘက်ကအမေရိကန်နဲ့လုပ်နေတဲ့ကုန်သွယ်ရေးဆိုင်ရာလုံငွေပြောင်းမှုတွေကနေပြီးတော့ဒေါ်လာဘီလီယံ200ချော့ချပေးဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကတရုတ်ဘက်ကိုတောင်းဆိုတဲ့အပြင်ခေတ်မီနည်းပညာဆိုင်ရာကိစ္စတွေမှာအစိုးရကထောက်ပံ့မှုတွေနဲ့အခွန်တွေကိုတိတိတတ်တတ်ချော့ချဖို့ကိုလည်းတောင်းဆိုနေတယ်လို့ဆိုပါတယ်။တရုတ်ဘက်ကလှူလာတာကတော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့မှတရုတ်နိုင်ငံရဲ့ဈေးကွက်ဈေးပွားရေးဆိုင်ရာအခြေအနေတွေကိုအမေရိကန်ဘက်ကဆက်ပြီးတော့ဆန့်ကျင်မှုတွေလုပ်မနေဖို့တရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ ZTE ရဲ့ကုန်ပစ္စည်းတွေအမေရိကန်ကိုမတင်သွင်းနိုင်အောင်တာမစ်ထားတာကိုလည်းပြင်ဆင်ပေးဖို့နဲ့တရုတ်နည်းပညာနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအမေရိကန်မှာတည်တင်းရောင်းချခွင့်တွေပြုဖို့ဆိုင်ရာကိစ္စတွေကိုခွင့်ပြုပေးဖို့နဲ့တခြားတောင်းဆိုချက်တွေလည်းတရုတ်ဘက်ကရှိနေပါတယ်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဖိုမီတာ40 kHz 9683တိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကီလိုမီတာ20 25 30မီတာကနေဖမ်းယူလာစမ်းနိုင
်ပါတယ်။ဒီနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။လွတ်တော်တည်တည်မှာကိုစလဲလက်လက်နေတဲ့မဲဆန္ဒနယ်တွေအတွက်ဂျွားဖြတ်ရွေးကောက်ပွဲတွေကို November 3ရက်မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြီးညာလိုက်ပါတယ်။ပြည်သူ့လွတ်တော်မဲဆန္ဒနယ်၄ခုအမျိုးသားလွတ်တော်မဲဆန္ဒနယ်တစ်ခုတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်၈ခုတို့ကစုစုပေါင်းလက်လက်ကိုယ်စားလှယ်73နေရာအတွက်ဂျားဖြတ်ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဂျားဖြတ်ရွေးကောက်ပွဲကိုတော့2018ခုနှစ်ဧပြီလ10ရက်နေ့ကကျင်းပခဲ့ပါတယ်။အခုကျဲဂျားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေဝင်ရောက်ပြိုင်ဆိုင်မလဲဆိုတာကတော့မသိရသေးပါဘူး။လွှတ်တော်ပုံမှန်တက်တန်းတရက်အတွင်းမှာဒီမဲဆန္ဒနယ်တစ်ခုခုမှရွေးကောက်ပွဲရွှေ့ဆိုင်ထားရတာကြောင့်ဖြစ်စေလွှတ်တော်ကိုယ်စားလှယ်တူဦးနှုတ်ထွက်သွားတာ၊ကွယ်လွန်သွားတာ၊ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရက်စဲခံရတာ၊ဒါမှမဟုတ်တာဝန်ကနေရုပ်သိမ်းခံရတာတို့ကြောင့်လစ်လက်သွားတဲ့မဲဆန္ဒနယ်တွေအတွက်အခုလိုမျိုးဂျားဖြတ်ရွေးကောက်ပွဲတွေကိုကျင်းပပါတယ်။ဒီတစ်ခါဂျားဖြတ်ရွေးကောက်ပွဲကျင်းပမယ့်မြို့နယ်တွေထဲမှာစိတ်ကန်းတာမွေမြင်းချံမြစ်ကြီးနားရတေးတောင်စတဲ့မြို့နယ်တွေအပြင်နေပြည်တော်ပြည်ထောင်စုနယ်မြေမှာအပါမန္တလေးတိုင်းဒေသကြီးတစ်ခုလုံးပါဝင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ထိုင်းမြန်မာနယ်စပ်ကဒုက္ခဒေသခံတွေမှာနှစ်ပေါင်းများစွာနေနေခဲ့ကြတဲ့ဒုက္ခတွေ63ဟာကုလသမဂ္ဂ UNHCR နဲ့မြန်မာထိုင်းအစိုးရတို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရက်ကိုပြန်ခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်။ကရင်နဲ့ကရင်ဒီဒုက္ခတွေစခန်း၅ခုကဒုက္ခတွေဟာတနင်္လာနေ့မှာမြန်မာဘက်ကပြန်လည်လက်ခံရေးစခန်းတစ်ခုကနေပြန်လည်ဝင်ရောက်ခဲ့ကြတာပါဒုက္ခတွေနေရရင်းကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့ UNHCR ကတော့ဒုက္ခတွေစခန်းတိုင်းမှာဌာနေပြန်နိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပါတယ်အခုလိုဒုက္ခတွေနေရရင်းပြန်နိုင်တာဟာတိုးတက်မှုတရားဖြစ်ပြီးတော့နေရရင်းမှာတည်ငြိမ်အေးချမ်းမှုရှိမယ်လို့ဒုက္ခတွေကမျှော်လင့်ကြတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုလိုမြန်မာနိုင်ငံအရှိတောင်ဘက်ချမ်းကနေထိုင်းနိုင်ငံဘက်ခလုံခဲ့သူတချို့ပြန်လာနိုင်ပြီဖြစ်ပေမဲ့လည်းအနောက်တောင်ဘက်ချမ်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခလုံသူရိုဟင်ဂျာတွေနေရပြန်နေရေးကတော့အခုချိန်ထိအဆင်မပြေသေးဘူးလို့လည်းပြောပါတယ်။အရင်မြန်မာအစိုးရလက်ထက်ကမြန်မာစစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတင့်ရှောင်ခဲ့ကြရတဲ့တိုင်းနာဒုက္ခတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတွေစခန်း၉ခုမှာထိုင်းစစ်အကခလုံးွင့်ပေးခဲ့တာဖြစ်ပါတယ်။ဒီစခန်း၉ခုမှာဒုက္ခတွေစုစုပေါင်း3000ပါခလုံးခဲ့တာဖြစ်ပြီးတော့အဲ့ထက်ကကင်းဒီဒုက္ခတွေစခန်းတစ်ခုမှာတော့ဒုက္ခတွေပေါင်း13000ကျော်ရှိနေပါတယ်။
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာပြစ်မှုတရားရုံး ICC ကိုအမြန်ဆုံးတင်ပြဖို့အတွက်အလို့ခွင့်ရေးအဖွဲ့၄ခုကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ကြပါတယ်။ Amnesty International, Human Rights Watch, Global Center for Responsibility to Protect နဲ့ Fortify Rights စတဲ့နိုင်ငံတကာလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကအင်္ဂါနေ့ကပူးပေါင်းတောင်းဆိုလိုက်ကြတာပါ။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်သိရဖို့နဲ့ဒီပြဿနာကြီးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဘယ်လိုပူးပေါင်းဖြေရှင်းမလဲဆိုတာဖြေရှာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတန်တမန်တွေဟာဒီပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံကိုတွားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက Cox's Bazar ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းလုံခြုံရေးကောင်စီတန်တမန်တွေတွားရောက်လေ့လာခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပယ်နှိပ်စက်တပ်ဖြတ်မတင်းကျပ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ပြစ်မှုတွေအတွက်ICC ကိုတင်ပြသင့်တယ်လို့ Human Rights Watch ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Fortify Rights အဖွဲ့ကလည်းသူအဆိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းနေတဲ့ဆိုတဲ့အထောက်အထားတွေထွက်ပေါ်နေတဲ့အပေါ်မှာ ICC ကစုံစမ်းသင့်တယ်လို့ဆိုပါတယ
် America တရားစု Florida ပြည်နယ် University of South Florida တောင် Florida တက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတဦးတနက်နေ့အပြစ်ခံရလို့သိဆုံးခဲ့ပါတယ်မေလ6ရက်နေ့ထုတ် Tampa Bay Times သတင်းစာမှာတော့အမည်မသိမျိုးသားတူတနက်တန်ရာကြောင့်ဆေးရုံမှာတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ VOA ကဆက်ပြီးတော့စုံစမ်းသိရှိချက်တွေအရတည်ဆုံးသူကျောင်းသားရဲ့နာမည်ကတန့်စော်ဦးဖြစ်ပြီးသူ့ရဲ့အင်္ဂလိပ်နာမည်ကတော့ Benjamin Lee ပါ။တောင် Florida တက္ကသိုလ်ဝင်းရဲ့မြောက်ဖက်တိုက်ခန်းတစ်ခုမှာကိုတန့်စော်ဦးတနက်နေ့အပြစ်ခံရတာဖြစ်ပြီး Florida ဆေးရုံမှာအဲ့ဒီတနက်တန်ရာနဲ့သူတည်ဆုံးခဲ့ရပါတယ်။ဘာကြောင့်အခုလိုမျိုးတနက်နဲ့အပြစ်ခံခဲ့ရသလဲ။ဘလို့တည်ဆုံးခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဒေသခံရဲဌာနကို VOA ကဆက်သွယ်မိမဲ့တဲ့အခါမှာဒီအမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးနေစေဖြစ်တာကြောင့်အသေးစိတ်အချက်အလက်တွေကိုတော့လော့ဆယ်မပြောနိုင်သေးဘူးလို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့ Florida ပြည်နယ် Tampa ဒေသက Hillsboro အရက်က WFLA သတင်းဌာနမှာဖော်ပြထားတဲ့သတင်းအရဆိုရင်စနေနေ့ည 9:45 မိနစ်လောက်မှာအခင်းဖြစ်ပွားခဲ့တဲ့တိုက်ကနေပြီးတော့ Hillsboro ရဲဌာနကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားတဲ့အကြောင်းဒီမှုဟာအများပြည်သူတွေရဲ့လုံခြုံရေးကိုထိခိုက်စေမဲ့ချင်းချောက်မှုတစ်စုံတစ်ရာမရှိတာကြောင့်တည်ဆုံးမှုမှာတာဝန်ရှိတဲ့သူကိုရဲအဖွဲ့ကရှာဖွေတာမရှိဘူးလို့ဖော်ပြထားပါတယ်ဒီမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်မျက်မြင်သက်သေတွေအားလုံးကရဲတပ်ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်ကြတယ်လို့လည်းဆိုပါတယ်ဝါရှင်တန်ဒီစီမြို့မှာရှိတဲ့မြန်မာတန်ယုံကလည်း Florida ဒေသခံရဲတပ်ဖွဲ့ရဲ့ဆက်သွယ်မှုအရတည်ဆုံးသူကိုတန့်စော်ဦးရဲ့မြန်မာနိုင်ငံကမိသားစုနဲ့ဆက်သွယ်လုပ်ပေးနေတယ်လို့ VOA ကိုပြောပါတယ် Florida ပြည်နယ်ကထက်တန်းကျောင်းတစ်ခုမှာပြီးခဲ့တဲ့ February လတုန်းကလည်းကျောင်းဝင်းတွင်ဝင်ရောက်ပစ်ခတ်မှုရှိခဲ့လို့လူ18ဦးတည်ဆုံးခဲ့ပါတယ
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုကြောင်လင်းတို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံကမြန်မာပြည်စိုးရိမ်နေကြတဲ့အခြေအနေကိုမပြောခင်အီရန်နျူကလ িয়ার သဘောတူညီချက်အကြောင်းနဲ့စပါမယ်အီရန်နျူကလ িয়ার ထိန်းချုပ်ရေးအတွက်နိုင်ငံတကာနဲ့2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ထဲကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကကြီးညာလိုက်ပါတယ်ဒီသဘောတူညီချက်ကအီရန်နျူကလ িয়ার ဘုံးလက်နဲ့ထုတ်လုပ်နေတာကိုတားဆီးနိုင်ခြင်းမရှိဘူးလို့သမ္မတထရန့်ကပြောပါတယ်အမေရိကန်အနေနဲ့အီရန်ပေါ်ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေလည်းပြုလုပ်သွားမယ်လို့ပြောကြားသွားပါတယ်။အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်ပြီးတော့ရှိနေမယ်လို့တုံ့ပြန်ပါတယ်။အပြည့်စုံကိုမတ်စုမြတ်မွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင်ဥရောပသမဂ္ဂ Germany တို့နဲ့ Russia နိုင်ငံတို့ကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက် JCPOA ကနေ American ပြည်ထောင်စုနှုတ်ထွက်မယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ညီနိုင်ငံတွေကဟာခွက်တွေရှိခဲ့တဲ့ရိုယွင်းပျက်စီးနေတဲ့သဘောတူညီချက်လို့သမ္မတကဖော်ပြပြောဆိုခဲ့ပြီးတော့ဒီသဘောတူညီချက်ကိုအီရန်ကအပြည့်အဝလိုက်နာရဲဆိုရင်တော့အီရန်အစိုးရအနေနဲ့အချိန်တိုအတွင်းမှာနျူကလ িয়ার ထိတ်တိုက်ရင်ဆိုင်နိုင်တဲ့အခြေအနေဖြစ်အောင်လုပ်နိုင်စွမ်းရှိတာမို့အမေရိကန်ကနှုတ်ထွက်တယ်လို့အခုလိုကြေညာခဲ့ပါတယ
်။ I am announcing today that the United States will withdraw from the Iran nuclear deal.
အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတာကိုကျွန်တော်ဒီနေ့ကြေညာပါတယ်။နျူကလ িয়ার စီစဉ်နေကြောင့်ချမှတ်တဲ့အီရန်ဆိုးရွားပေါ်အရေးယူတန်းခတ်မှုတွေကိုပြန်ပြီးချမှတ်မဲ့သမရမိန့်စာကိုမကြာခင်မှာကျွန်တော်လက်မှတ်ထိုးပါမယ
်။ခုလိုသမရထရမ့်ကသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပေမဲ့အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်လက်ပါဝင်နေမယ်လို့တုံ့ပြန်ခဲ့ပါတယ်။သဘောတူညီချက်ထဲမှာဆက်ရှိနေတဲ့နိုင်ငံတွေနဲ့အီရန်ကညှိနှိုင်းဆောင်ရွက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကအခုလိုကြေညာခဲ့ပါတယ်
။ Man be wizarat-e kharije dastur dadam ke ဥရောပသမဂ္ဂနိုင်ငံတွေတရုတ်ရုရှားတို့နဲ့လာမယ့်သတင်းပတ်တွေအတွင်းညှိနှိုင်းဆွေးနွေးဖို့နိုင်ငံသားရေးဌာနကိုကျွန်တော်ညွှန်ကြားထားပါတယ်။ JCPOA သဘောတူညီချက်အရနိုင်ငံတွေအလုံးပူးပေါင်းဆောင်ရွက်လို့အီရန်ကအပြည့်အဝအကျိုးများရနိုင်မယ်လို့ကောက်ချက်ချနိုင်မယ်ဆိုရင်ဒီသဘောတူညီချက်ထက်မှာအီရန်ကဆက်ပြီးပါဝင်မှာဖြစ်ပါတယ်။တကယ်လို့ကျွန်တော်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုရင်တော့ဘယ်လိုဆုံးဖြတ်မယ်ဆိုတာကြီးညာပါမယ်။
2015ခုနှစ်ကအီရန်ရဲ့နျူကလ িয়ার သဘောတူညီမှုရရှိအောင်လုပ်နိုင်ခဲ့တာဟာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုအဖြစ်နဲ့လေ့လာသူတွေကသုံးသပ်ထားကြတာပါအခုဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်တာကကြီးမားတဲ့အမှားဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကချိုးဖောက်မှုမရှိဘဲ JCPOA သဘောတူညီချက်ထဲကနှုတ်ထွက်ခဲ့တာဟာသဘောတူညီချက်အတွက်အန္တရာယ်များသလိုကြီးမားတဲ့အမှားဖြစ်တယ်လို့မစ္စတာအိုဘားမားကကြေညာချက်ထဲမှာရေးသားထားပါတယ်။ဒါရီမကအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတွေကိုကြောခိုင်းလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတန်တမန်တွေ၊သိပ္ပံပညာရှင်တွေအချက်အလက်စုံစမ်းရမှကျွမ်းကျင်သူတွေညှိနှိုင်းရယူခဲ့တဲ့သဘောတူညီချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကကြေညာချက်ထဲမှာပြောကြားခဲ့ပါတယ်။ဒီသဘောတူညီမှုရရှိဖို့အမေရိကန်နဲ့အတူအထောက်ကြိုးပမ်းခဲ့ကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီနိုင်ငံတို့ကတော့အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်တဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့တုံ့ပြန်ပါတယ်။ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေ၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်တို့ကပူးတွဲကြေညာချက်ထုတ်ပြန်ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတမက်ခရွန်နဲ့ဝန်ကြီးချုပ်မာကယ်တို့ဝါရှင်တန်ကိုလာပြီးတော့သမ္မတထရန့်ကိုတွေ့ဆုံနားချခဲ့ကြပါသေးတယ်။သမ္မတထရန့်နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပေမဲ့ EU ဥရောပသမဂ္ဂကတော့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းတန်တိတ်ထန်ခိုင်မာစွာဆက်လက်ဆောင်ရွက်သွားမယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းအခုလိုပြောကြားခဲ့ပါတယ်
။ The nuclear deal with Iran is crucial for the security of the region, of Europe and of the entire world. As long as Iran continues to implement its nuclear related commitments,
Iran nuclear သဘောတူညီချက်ဟာဥရောပသမဂ္ဂကမ္ဘာလုံးရဲ့လုံခြုံရေးအတွက်အရေးကြီးတဲ့သဘောတူညီချက်ဖြစ်ပါတယ်။သဘောတူညီချက်ထဲမှာကတိပြုထားတဲ့အတိုင်းအခုလုပ်နေသလိုအီရန်ကဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်ဥရောပသမဂ္ဂကလည်းသဘောတူညီချက်ကိုအပြည့်အဝထိထိရောက်ရောက်အကောင့်ထဲပို့နိုင်ဖို့အတွက်ဆက်လက်ကတိပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူ့အနေနဲ့အင်မတန်စိုးရိမ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့စာချုပ်ထဲမှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေအနေနဲ့သဘောတူညီထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့အတွက်တိုက်တွန်းခဲ့ပါရဲ့ရှင
်။မဆုမြတ်မှုပြောပြသွားတာဖြစ်ပါတယ်။တို့ရရှိနေခင်ဗျာမလေးရှားနိုင်ငံမှာဒီကနေ့မေလ9ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လက်ရှိအစိုးရကရောအတိုက်ခံပါတီဘက်ကပါအကြီးအကျယ်မဲဆွယ်မှုတွေပြုလုပ်နေတဲ့အပြင်ရွေးကောက်ပွဲနေ့မှာရုံးရင်းဆန့်ခတ်မှုတွေပြဿနာတွေဖြစ်လာနိုင်တာကြောင့်မြန်မာပြည်အပြင်မထောက်ကြဖို့မလေးရှားမှာရှိတဲ့လူမှုရေးလှုပ်ဆောင်နေသူတွေကအသိပေးထားပါတယ်အကြောင်းစုံကိုမအေးမှာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မလေးရှားနိုင်ငံကရွေးကောက်ပွဲမတိုင်ပြီးပြီးခဲ့တဲ့လကစလို့မတည်ငြိမ်မှုတွေရှိနေတာပါမဲဆွယ်ပွဲလုပ်နေတဲ့အချိန်မှာပဲမလေးနိုင်ငံသားမှတ်ပုံတင်တွေကိုကင်ဆောင်ပြီးတခြားနိုင်ငံကလာကြတဲ့သူတွေဆိုပြီးကားပေါ်ကနေဆွဲချမှုတွေလည်းလုပ်ခဲ့တာပါဒီအတွက်မလေးရှားရွေးကောက်ပွဲဟာရုံးရင်းဆန့်ခတ်မှုတွေဖြစ်လာမလားဆိုပြီးမလေးရှားရောက်မြန်မာတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေပါတယ်မလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုစားပြုပြီးဂျိုဟိုးမြို့ထိပ်သီးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့စခန်းတာဝန်ခံကိုတီဟမမောင်ကတော့မေလ9ရက်နေ့မှာလုပ်မဲ့ရွေးကောက်ပွဲမှာမြန်မာတွေအပြင်မထွက်ကြဖို့အတွက်အခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ကတော့ကိုယ်နဲ့မဆိုင်တဲ့အတွက်ဒီရွေးကောက်ပွဲဒီမဲယုံပေါ့သူတို့မဲယုံတတ်မှတ်ထားတဲ့နေရာတွေနဲ့အနည်းတဝက်ချင်မှာကိုကမသွားရင်အကောင်းဆုံးပေါ့နောက်တစ်ခုကမနေ့ပြန်ကိုသူတို့အလုပ်ပိတ်ရက်တစ်ခုအနေနဲ့တတ်မှတ်တော့ပေးထားတယ်တချို့ဆက်ရုံတွေအလုပ်မပိတ်ရင်လည်းကိုယ်ဆက်ရုံမှာပဲကိုယ်ဆက်ရုံအလုပ်ကလေးတွေအေးစေးစေးလုပ်ပြီးတော့ဘယ်မှမသွားပဲနေနေကြတာပေါ့။နောက်တချို့အလုပ်ပိတ်ထားတဲ့ဆိုရင်လည်းအိမ်မှာကိုယ်ပိုင်ကိုချက်ပြုတ်သားတောက်ပြီးတော့အိမ်မှာပဲအေးစေးစေးနေနေကြတယ်။အပြင်ထွက်လို့သူတို့ရုံရင်းဆန့်ခတဲ့ကိုဝင်သွားလို့ရှိရင်ကိုပါရောပြီးပြဿနာတက်နိုင်တဲ့အနေအားမျို
းမလေးရှားနိုင်ငံသားတွေကလည်းသူတို့ရဲ့ရွေးကောက်ပွဲမှာဘင်္ဂလားဒေ့ရှ်မြန်မာအင်ဒိုနီးရှားနိုင်ငံသားတွေဝင်ရောက်ဆက်ဖက်တာမလုပ်ဖို့အပြင်မထွက်ကြဖို့အိမ်ထဲမှာပဲနေကြဖို့အခုလိုသတိပေးမှုလုပ်ခဲ့ပါတယ
်။ဒီကတော့ဘင်္ဂလားဒေ့ရှ်မှာIndonesia semua dengar baik-baik kalau orang mau tak mau sakit mau duduk elok-elok dekat dalam Malaysia ni
Malaysia နိုင်ငံမှာရွေးကောက်ပွဲဝင်ဖို့အတွက်အားပြိုင်နေကြတဲ့အင်အားစုနှစ်စုကနေပါတီအလံနေအဝတ်စားအယောင်တွေကအစလိုက်မဝတ်ကြဖို့ကိုလည်းကိုတီးယားမောင်မောင်ကပြောသွားပါတယ်
ကျွန်တော်တို့ဝတ်ထားတဲ့အဝတ်စားလေးတွေကိုလည်းက ဖြစ်နိုင်ပေါ့အဝါနဲ့အမီနဲ့မွေးတည်ခြင်းပေါ့သူတို့ဒီမှာကရှက်ဝါနဲ့ရှက်နေဆိုပြီးတော့သူတို့နှစ်ဖွဲ့ရှိထားတာရှိတော့အဲ့တော့ကိုကဟိုတစ်ဖက်အတင်းကိုအားပေးသလိုပုံစံမျိုးနဲ့ဟိုအမီရောက်ဝတ်သွားရင်ကိုကိုတောင်းတင်နောက်ထင်ပုံစံမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးလည်းရှိတယ်လေအဲကျွန်တော်ကအမီဝဲအမီဘက်ကအားပေးသလိုဖြစ်ပါမှာပေါ့အဝါဘက်အဝါဝဲရင်လည်းအဝါကိုအားပေးသလိုဖြစ်မှာပေါ့နောက်ပြီးသူတို့အလံနေကိုလည်းကိုကဟိုဘာမှမသိနားမလည်ပဲနဲ့အဲ့အလံနေကိုဟိုကိုရဲ့ဒီကားဒီပေါ်မှာဟိုထိတ်ထားတာမျိုးလို့ဟိုကင်သွားတာမျိုးလို့ဒါမျိုးတွေလည်းမလုပ်သေးခြင်းဘော့
မလေးရှားနိုင်ငံကအစိုးရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လတွေတုန်းကမြန်မာပြည်အတွင်းကရခိုင်ရေးနဲ့ပတ်သက်လို့ဆန္ဒပြတာတွေဟောပြောတာမျိုးတွေလုပ်ခဲ့တာမျိုးလည်းရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဓိကရုံးနေဖြစ်တိုင်းမှာမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရမှုတွေကလည်းရှိခဲ့ပါတယ်။ဒီအတွက်မလေးရှားမှာရောက်ရှိနေကြတဲ့မြန်မာတွေအနေနဲ့မလေးရှားရွေးကောက်ပွဲကာလအတွင်းမှာအပြစ်မထွက်ကြဖို့ကိုလည်းနှိုးဆော်နေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့ရွေးကောက်ပွဲနေ့မှာမြန်မာတွေအပြစ်မထွက်ကြဖို့အတွက်တော့တရားဝင်သတိပေးမှုတွေမရှိခဲ့ပါဘူးရှင်
။မလေးရှားရောက်မြန်မာတွေအနေနဲ့ကင်းကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ။မအေးမှသတင်းပေးပို့ခဲ့တာပါ။တို့ရရှိမှာခင်ဗျာ။ကချင်ပြည်နယ်တွင်ပိတ်မိနေသူတွေလွတ်ပေးဖို့အတွက်တိုင်းဒေသဒီသားကထိုးစစ်တွေရပ်ပေးဖို့မန္တလေးမြို့မှာဥဆောင်လှုပ်ရှားခဲ့သူတချို့ကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ဖမ်းဆီးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော်များအဖွဲ့ချုပ်တာဝန်ခံကပြောပါတယ်။အခုလိုညဉ့်ညဆွာဆန္ဒပြလှုပ်ရှားသူတွေပေါ်ဖမ်းဆီးမှုတွေကိုကောက်ွက်ရှုံချကြောင်းနဲ့ပိတ်မိသူတွေလွတ်မြောက်ရေးအတွက်ဆက်လက်လှုပ်ရှားသွားမယ်လို့ကချင်လူငယ်တပိတ်ခေါင်းဆောင်တွေကလည်းပြောပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်တောတောင်နေတဲ့ပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေလွတ်ပေးရင်းနဲ့စစ်မီးမငိမ့်နိုင်သေးတဲ့တိုင်းရင်းဒေသတွေကိုတပ်မတော်ကထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့မန္တလေးတိုင်းရေးကြော်တော်အနီးမှာဆန္ဒပြခဲ့တဲ့လှုပ်ရှားမှုကိုဥဆောင်ခဲ့သူတဦးဖြစ်တဲ့ကိုအောင်မိုင်းဆန်းကိုစိုးမိုးအောင်ခေါ်ဒေးနောင်နဲ့ကြပြဆရာကလစ်တို့ကိုငိမ့်စုစီဥပဒေပုံမှန်19နဲ့မန္တလေးနယ်မြေကန်အမှတ်8ရဲစခန်းကအမှုဖွင့်ခဲ့ပြီးတဲ့နောက်မှာတော့ဒေလာ၈ရက်နေ့မှာသူတို့ကိုလူမြင်ကွင်းလက်ဖက်ရည်ဆိုင်မှာအင်အားသုံးပြီးဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဘာကသာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အတွင်းရေးမှုအဖွဲ့ဝင်ကိုကောင်းထက်ကျော်ကအတည်ပြုပြောဆိုပါတယ်။အခုလိုကချင်စစ်ဘေးဒုက္ခသည်တွေရဲ့အရေးငြိမ်းချမ်းစွာလှုပ်ရှားခဲ့ကြတဲ့ပြည်သူတွေအပေါ်အမှုဖွင့်အရေးယူတာဖမ်းဆီးချုပ်နှောင်တာတွေလုပ်တဲ့အပေါ်မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကငြိမ်းချမ်းစွာလှုပ်ရှားမှုတွေကိုဥဆောင်နေတဲ့ကချင်လူငယ်တွေကကန့်ကွက်ရှုတ်ချလိုက်ပါတယ်။ချင်းပြည်နယ်ငြိမ်းချမ်းရေးနဲ့ဒုက္ခသည်ပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဆက်လက်လှုပ်ရှားသွားကြမယ်လို့ကချင်လူငယ်ဒုတပိတ်စခန်းဥဆောင်သူကိုလောင်စန်ကပြောပါတယ
်။ချင်းပြည်နယ်ဆက်မှာတယ်မြန်မာတမရဘက်ကနေဒီထံတဲ့သစ္စာမျိုးတွေကြောင့်တို့ပြည်သူတွေဆင်းရဲဒုက္ခနဲ့တိုက်ပွဲကြားထဲမှာပြင်းပြနေတဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုနဲ့ကျွန်တော်တို့တို့ရဲ့နေရာမှာဝိုင်းဝန်းခံစားပြီးမှဝိုင်းဝန်းပူးပေါင်းပါဝင်ပြီးမှကျွန်တော်တို့ကချင်ပြည်နယ်ထုတွေနဲ့အတူတိုက်ပွဲဝင်နေတဲ့ပြည်ချင်းမျိုးကိုတွေကိုဒီလိုမျိုးတိုင်းပြည်ရဲ့ပြည်ကြောင်းလေးမှုကိုလုံနေတဲ့နိုင်ငံတော်အစိုးရကနေဒီကျေတုတော့ဒီငင်းချမ်းစွာစံတာထုတ်ပေါ်တဲ့ကိစ္စတွေကိုဆန်းစီချင်းချောက်မှုတွေမတရားဒီအစီအစဉ်မျိုးတွေကိုပြင်းပြထန်ထန်ရှင်းချပါတယ်။ဒီချင်းလူငယ်သူတွေကလည်းဒီကိစ္စတွေကြောင့်လည်းကပြီးဖန်စီချင်းချောက်မှုတွေဆက်လက်ပြီးမှရှိနေနေဆိုရင်ကြတော့ကျွန်တော်တို့လည်းဒါဒီအပေါ်မှာကျွန်တော်တို့တုံ့ပြန်မှုတစ်ခုခုတော့ကျွန်တော်တို့လုပ်လာရပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ကတော့ဖန်စီခံရတဲ့လူငယ်တွေဒီချင်းလူငယ်တွေနဲ့အတူကျွန်တော်တို့ရပ်တည်သွားမှာဖြစ်ပါတယ်
။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအကောင့်ထဲပေါ်မယ်ဆိုတဲ့အရသာအစိုးရလက်ထက်စစ်ပွဲတွေအချိန်မြင့်လာသလိုတိုင်းရင်းဒေသတွေမှာမတည်ငြိမ်မှုတွေနဲ့ဒေသခံပြည်သူတွေအတိဒုက္ခရောက်နေကြရတဲ့အနေအထားကိုတော့သမ္မတနိုင်ငံတော်အတိုင်ပင်ခံတို့အနေနဲ့လူမရှုထားသင့်ဘူးလို့လည်းပြောပါတယ
်ဒီမြမတမတော်ကနေပြင်းထန်တဲ့ဖိစစ်စမှုတွေရှိနေတာကိုနိုင်ငံတော်အစိုးရပေါ့နော်ဒီကျွန်တော်တမတမစာချင်းတင်လာတဲ့တမတဦးဝင်းမြင့်ရောစိတ်ကောင်စီလာဖြစ်တဲ့ကျွန်တော်တိုင်ပင်ခံတဲ့ဆန်းစုကြည်ရောဘုတော်ဦးထတွေရောကျွန်တော်ဒီအပေါ်မှာနှုတ်ဆက်နေတဲ့ဟာကကျွန်တော်တို့ကချင်ပြည်နယ်သူတွေကလည်းတော်တော်လေးမျိုးကအကြီးကြီးကျွန်တော်ဖြစ်နေတာပေါ့နိုင်ငံတော်အစိုးရနဲ့ဒီတမတော်အပေါ်မှာလည်းပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကတော့ပုံပုံပြီးမှစရှိလာမှာဖြစ်ပါတယ်ဒီအပေါ်မှာအစိုးရကနေဒီလိုမျိုးရော့ရော့ရဲရဲကန်တဲ့ဖြည့်ရှင်းတယ်မဟုတ်ပဲနဲ့ခိုင်မာပြတ်တာတဲ့အခြေရနဲ့တတ်မတော်ရဲ့ကြားမှာကောင်းကောင်းမွန်မွန်ကျတဲ့ဒီအပေါ်မှာလှုပ်ဆောင်တင်တယ်လို့ကျွန်တော်တို့ကဒါပြောတောင်းဆိုချင်ပါတယ်
ငင်းရဲရဲလူလူလှုပ်ရှားမှုတွေကိုတော့ရန်ကုန်မြို့နဲ့တခြားမြို့တွေမှာလာမယ့်မေလ12ရက်နေ့စနေနေ့မှာခြိတက်လမ်းလျှောက်ဆန္ဒပြဖို့စီစဉ်ထားကြတယ်လို့လည်းဥဆောင်စီစဉ်သူတွေကပြောပါတယ်ရှင
်မတ်စုမွန်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ဥယျာဉ်ပတ်တိုင်မှာငင်းငယ်ရေးနဲ့ဗုဒ္ဓဘာသာပုံမူကျေပြန့်လာစေဖို့အတွက်ယူရဲပြီးတော့ကျင်းပမယ်ပထမဆုံးအချိန်မြောက်ဥယျာဉ်ဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုလာမယ့်ဇူလိုင်လထဲမှာကျင်းပဖို့ရှိနေပါတယ်။ဥယျာဉ်မှာရောက်ရှိပြီးတော့အခြေချနေကြတဲ့ဗုဒ္ဓဘာသာဝင်မြန်မာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမယ့်ကွန်ရက်တစ်ခုကိုလည်းထူထောင်သွားနိုင်ဖို့အဲ့ဒီဖိုရမ်မှာဆွေးနွေးကြမယ်လို့ဆိုပါတယ်။သိစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြပေးမှာပါ
။ပထမဆုံးအချိန်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကို ဇူလိုင်လ26ရက်ကနေ30ရက်နေ့ထိဒီမန်နိုင်ငံအနောက်ဘက်ကျမ်းအော့ဖ်မြို့ကဓမ္မဆာရာဓမ္မအရေးသာသနာပြုခုံးတော်ကြီးကျောင်းမှာကျင်းပသွားမယ်လို့တွေးဆုံပွဲကိုစီစဉ်သူတွေကပြောပါတယ်။ကျွန်တော်ကရှစ်ဆယ်ရှိခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုနဲ့ဖိနှိပ်မှုအကြောင်းမျိုးမျိုးကြောင့် မြန်မာပြည်သူတွေမိသားစုလိုက်ရွှေ့ပြောင်းအခြေချနေလာကြတဲ့နိုင်ငံတွေထဲမှာဥရောပနိုင်ငံတွေလည်းပါဝင်လာပါခရစ်ယာန်နဲ့အခြားဘာသာဝင်တွေအများစုရှိတဲ့ဥရောပနိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ဗုဒ္ဓသာသနာပုံမှုကျယ်ပြန့်လာစေရေးရည်ရွယ်ချက်နဲ့ဒီလိုတွေ့ဆုံပွဲလုပ်ရတာပါလို့ဂျာမနီနိုင်ငံဖရန့်ဖတ်မြို့ဓမ္မဒူတာကျောင်းဗဒနာနိုင်ကဆရာတော်ဥကုသလတံမီကဗီအိုအေကိုမိကြပါတယ်
ဘုရားဘာသာနဲ့ပတ်သက်ပြီးတော့သူစိတ်တော်ဒီဘက်မှာဆိုလို့ရှိရင်ဒီမက်ဒီတေးရှင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေအများကြီးရှိတယ်ဘုရားဘာသာနဲ့ပတ်သက်ပြီးတော့လုပ်ပေးစရာတွေအများကြီးရှိနေတယ်ပေါ့အဲ့တော့လူငယ်တွေရဲ့အင်အားကတိတ်လိုအပ်တယ်လို့ဥပမာမြင်မိတဲ့အခါကျတော့ဒီဒိမကပြီးကြတဲ့နှစ်ကဥပမာပြီးွားတွေဘုရားဘာသာလူငယ်တွေသူတို့အချင်းချင်းတနေရာထဲမှာတွေ့ဆုံပြီးတ
ကျွန်တော်တို့ဒီကောင်းကူပြီးတော့ဆောင်ရွက်သွားနိုင်တဲ့ကိုရဲလေးတစ်ခုရှိတယ်ဆိုလို့ရှိရင်တော့ဒါဥစဉ်တို့ဒီဥရောပတိုက်အတွက်တော့ဒါပထမဆုံးခြေလှမ်းအနေနဲ့အင်မတန်မှအကျိုးထိရောက်မယ်လို့ထင်တယ်ပေါ့လေဥရောပရောက်မြန်မာဗုဒ္ဓဘာသာလူငယ်တွေကြားချစ်ချစ်ရင်းနှီးစေမဲ့ကိုရဲတစ်ခုထူထောင်သွားနိုင်ဖို့ဒီဖိုရမ်မှာဆွေးနွေးသွားဖို့ရှိကြောင်းဆရာတော်ဦးကုတ္တလတာမီကမိန့်ပါတယ
ဒီလူငယ်တွေကတော့ဒီကကျောင်းတွေဒီကကောလိပ်တွေတက်ကတူတွေတက်နေတဲ့အခါကျတော့ဒီရဲ့ရင်ကျမှုတွေလည်းအကုန်သိနေပြီဥပဒေတွေလည်းပဲအမြဲတမ်းနားလည်နေတဲ့လူငယ်တွေဖြစ်တော့သူတို့ရဲ့မျိုးဆက်ကြရင်တော့ဒီဥရောပတိုင်းမှာဟိုဘုရားဘာသာနဲ့ပတ်သက်ပြီးရောဒီလူငယ်တွေကအများကြီးဆောင်ရွက်ပေးနိုင်နေမယ်လို့ဒါဥစဉ်တော့ယုံကြည်တာပေါ့မြန်မာနိုင်ငံမှာယခန်အရေးကိစ္စနဲ့ပတ်သက်လို့ဖြစ်
လူငယ်တွေကတဆင့်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆရာတော်ဥက္ကဒလတာမီကမိန့်ပါတယ
်။မကောင်းတဲ့ပုံရိပ်တွေများများဖြစ်နေပြီဆိုလို့ရှိရင်ဦးဇင်းတို့အနေနဲ့ကောင်းတဲ့ပုံရိပ်တွေများများပေါ်ထုတ်ပေးဖို့လိုအပ်တာပေါ့။မအဦးဇင်းတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းအခုဒီဂျာမန်ဟိုတက္ကသိုလ်တွေမှာသင်တန်းကျောင်းတွေမှာတွားရတယ်။တွားရတဲ့အခါမှာကိုယ့်ရဲ့ပြောဆိုပြုမှုတွေဟာဟိုကောင်းတဲ့ပုံရိပ်အဖြစ်ထွက်လာဖို့ပေါ့။ကိုယ့်ဘာသာတရားကလည်းပဲငင်းချမ်းမှုပဲအဓိကပေးတယ်ဆိုတဲ့ဟာကိုဦးဇင်းတို့များများပြောပေးဖို့လိုတာပေါ့။ဒါတွေများများပေါ်ပြီးလို့ရှိရင်တော့ဒါနိုင်ငံတကာပုံရိပ်ကောမြန်မာနိုင်ငံပုံရိပ်ကောကိုယ်ပူရပါနဲ့ပတ်သက်ပြီးတော့အများကြီးပြန်တက်လာမယ်လို့ဒါဥစဉ်ကတော့ယုံကြည်ကြပေါ့
ဇူလိုင်လနဲ့ကျင်းပမဲ့ပထမအကြိမ်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုတက်ရောက်ဖို့ဂျာမနီ၊ဒိန်းမတ်၊ဆွီဒင်၊နော်ဝေး၊နယ်သာလန်ကလူငယ်တွေကိုဖိတ်ကြားထားပြီးမြန်မာနိုင်ငံကယဟန်တချို့နဲ့တီလရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်ဒီအတွေ့အုံမဲ့ဖိုရမ်မှာအလို့ယုံဆွေးနွေးပွဲဘာဆိုသင်ကန်းကတ်လူပွဲနဲ့ကိုပင်ဟေကေမြို့လည်လာရေးအစီအစဉ်တွေပါဝင်ပြီးဒီဖိုရမ်ကနေဥရောပသာသနာပြုလုပ်ငန်းတွေမှာလူငယ်တွေရဲ့အခမ်းအနားမြှင့်တင်ဖို့ဥရောပရောက်ဗုဒ္ဓဘာသာလူငယ်တွေကြားကိုယ့်ရဲ့တခုထူထောင်သွားဖို့နဲ့ငြိမ်းချမ်းသာရတဲ့ဗုဒ္ဓဘာသာအတိုင်းအဝိုင်းပုံမကျေပြန့်လာစေဖို့ရည်ရွယ်ထားတယ်လို့ဓမ္မအရေးသာသနာပြုကျောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညာမိုးအောင်ဆက်တွေ့မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်VOA American တာရဲ့ဗိုလ်ထုနေ့မနေ့ပိုင်းအစီအစဉ်လေးကိုဆက်တက်ပြီးတော့အတန်းလှည့်နေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးချက်တွေကိုတင်ဆက်ပြီးဖို့စောင့်မျှော်နားဆင်ကြပါလို့အတိပေးအပ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်းလှည့်အစီအစဉ်လေးကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေတန်လည်ကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American အတန်းက2018ခုနှစ်မေလ9ရက်ဗိုလ်ထူးနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51တို့အပြင်လိုင်းလံမီတာ190 kHz 1509ကပဲတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါလေခင
်ဗျာ။ကျွန်တော်တို့ပြောဆိုနေတာတောင်းဆိုနေတာကတော့ကျွန်တော်ဒီမောင်ဝိုင်းဒေတာရဲ့ကျေစွေလုံငန်းပဲမဟုတ်ဘူးနဲ့တချင်ပြည်နယ်နေရာဒေတ
ာဒါကတော့ဒုတိယပိုင်းအစီအစဉ်ထုတ်လုပ်တဲ့အခါမှာဓာတ်ရဲ့လေလိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်တဲ့အခါမှာပြည်စုံကြကြမှာပါ။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောင်းထုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချချက်စတာတွေကိုထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောင်းနှုတ်ပြီးတော့ဥကြော်စမ်းတာနဲ့အတူတင်ပြပေးပါမယ်
။ရိုဟင်ဂျာကိစ္စကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတရုတ်ကောင်ဂရက်ဆိုတဲ့ခေါင်းစဉ်နဲ့ AFP ရဲ့ရေးသားချက်ကို Bangkok Post မှာဖတ်ရပါတယ်။ရိုဟင်ဂျာတွေအပေါ်တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ဖိအားပေးမဲ့ကိစ္စကိုကုလသမဂ္ဂလူ့နေအိမ်ကောင်စီမှာဗြိတိန်နိုင်ငံကဥဆောင်တိုက်တွန်းတာတရုတ်ကဆန့်ကျင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကပြန်ဝင်လာတဲ့ကုလသမဂ္ဂလူ့နေအိမ်ကောင်စီအဖွဲ့ကမွတ်စလင်ရိုဟင်ဂျာ9000ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စအဖြစ်ရှာဖို့ဆွေးနွေးနေတာပြီးခဲ့တဲ့အပတ်ကတော့ဗြိတိန်ကလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ဆေးရမှာပွင့်လင်းမြင်သာမှုရှိဖို့နဲ့တာဝန်ရှိသူတွေကိုတာဝန်ရှိစေဖို့ကြေညာချက်မူကြမ်းတစ်စောင်ရေးဆွဲတင်ပြခဲ့ပါတယ်။ဒီမူကြမ်းမှာတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးမဲ့ကိစ္စအလုံးကိုဖယ်ရှားပြီးတရုတ်နိုင်ငံကပြင်ဆင်ထားတဲ့ကြေညာချက်မူကြမ်းတစ်စောင်ကိုတနင်္လာနေ့ကပြန်လည်တင်ပြခဲ့ပါတယ်။အခြေခံအကြောင်းရင်းတွေကအလေးထားဖြစ်ရှင်းဖို့နဲ့တခိုင်းပြည်နယ်မှာဖွံ့ဖြိုးရေးကတဆင့်တည်ငြိမ်မှုရှိလာအောင်ရင်းနှီးပြုံ့နှံကြဖို့တရုတ်ကအဲ့ဒီမှာတောင်းဆိုထားတယ်လို့ဆိုပါတယ်။တရုတ်ရဲ့ပြောင်းလဲပြင်ဆင်ချက်မူကြမ်းကိုဗြိတိန်ပြင်သစ်အမေရိကန်နဲ့တခြားအဖွဲ့ဝင်နိုင်ငံတွေကပယ်ချတယ်လို့လည်းဆိုပါတယ်။တရုတ်တော်ကိုဆက်လက်ဆွေးနွေးကြတယ်လို့လည်းဖော်ပြထားပါတယ်။နိုဝင်ဘာလတုန်းကကြေညာချက်တစ်စောင်မှာတော့မြန်မာနိုင်ငံအနေနဲ့သီးရစစ်တပ်ကိုထိန်းချုပ်ဖို့တောင်းဆိုထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဗီဒူအာနာစီးတဲ့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံလိုနိုင်ငံကကန့်ကွက်ဖို့ရှိနေတဲ့အတွက်အခြေရနိုင်လိမ့်မယ်မဟုတ်ပါဘူး။ဒီပြဿနာဟာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်လို့ကုလသမဂ္ဂဆွဆွဲပေမဲ့မြန်မာဘက်ကတော့ဒါဟာအဆုံးရောက်တွေကိုရှင်းလင်းဖို့ရည်ရွယ်ချင်းသာဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။လူခွင့်ရေးအစုအစည်းကတော့မြန်မာနိုင်ငံကိုလူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်ခြင်းအတွက်ICC ကနိုင်ငံကပြည်မှုဆိုင်ရာခုံရုံးကစစ်ဆေးဖို့တောင်းဆိုထားပါတယ်။မြန်မာအစိုးရကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုရောကုလသမဂ္ဂလူခွင့်ဆိုင်ရာအထူးသံကိုယ်စားလှယ်ရန်ဟိလီကိုပြင်ခွင့်ငင်းဆန်ထားပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာတွေကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးခွင့်ပြုဖို့နဲ့ခွဲခြားဆက်ဆံမှုကိုအဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းထားတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
Frontier online စာတော်မှာ expanding political imagination beyond constitutional limits in Kachin ဆိုတဲ့ခေါင်းစဉ်နဲ့ Stellanov ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမြောက်ဖက်ချက်မှာအတိတ်တပံပြန်ပြီးဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ထောင်နဲ့ချီတဲ့အိုးရင်စွန့်ခွာထွက်ပြေးကြသူအရက်သားတွေရဲ့အရေးကိုပြည်내ဝန်ကြီးချုပ်အနေနဲ့ကြားဝင်ကူညီဆောင်ရွက်မပေးနိုင်တဲ့အတွက်ကချင်အရက်ဖက်လူမှုအဖွဲ့အစည်းကမချင်မရဲဖြစ်နေပါတယ်။ဒီကိစ္စအတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုစင်ကြေးပေးစရာမဟုတ်ပါဘူး။ AP လ17ရက်နေ့တုန်းကစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်တနိုင်းမြို့နယ်အတွင်းမှာရှိတဲ့အောင်လော့ကျေးရွာကရွာသား1500လောက်ဟာတောတွင်းကိုထွက်ပြေးတင်းရှောင်ခဲ့ကြပြီးအဲ့ဒီအချိန်ကဆလို့တောတွင်းမှာပိတ်မိနေခဲ့ကြပါတယ်။အောင်လော့ကျွာနဲ့နှစ်မိုင်ခွဲလောက်ကွာဝေးတဲ့အချိန်က KIA တပ်မဟာနှစ်ဌာနချုပ်ကိုအခုခါမှာတော့မြန်မာစစ်တပ်ကသိမ်းပိုက်ထားပါတယ်။ KIA ရဲ့တံပြန်ထိုးစစ်ကိုခုခံနိုင်မှုအတွက်အိုးရင်ပြစ်ပြီးတော့ထွက်ပြေးနေကြတဲ့အောင်သောဂျွာသား1500ကိုလူသားအကာအကွယ်တိုင်းနေဖြစ်မြန်မာစစ်တပ်ကအုံပြုနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ပ ပေးမိနေတဲ့စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေးအန်အယ်ဒီအစိုးရကဘာမှလုပ်မပေးနိုင်တဲ့အပေါ်ကချင်ရက်ဖက်လူမှုဖွဲ့စည်းတွေကဒေါသထွက်နေကြပါတယ်။မဆောင်နိုင်တော့တဲ့ကချင်လူငယ်တွေဟာအတွေ့အကြုံရှိတဲ့ရက်ဖက်လူမှုဖွဲ့စည်းခေါင်းဆောင်တွေရဲ့ထောက်ခံမှုနဲ့ကချင်လူငယ်လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။လူငယ်တွေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခေအောင်တို့ ในท่าวชิคุณีเชิงอุบลีก็ลบเป็นเงินของการเดินทางหรือว่าสูบบุหรี่จ้องเจ้าเจเน่ของช่องนี้ลงมาอย่างไหนบุหรี่ทับยาทับอะไรพี่ก็ติมยาวทับเลยวันนี้เรนี่เนี่ยก็ยังไม่สนใจปิดดูเรื่อยๆในท่าวชิคุณีเชิงอุบลีก็การเดินทางบางอุ่นเช็ดเตรียมบุหรี่ด้วยก็เลยสกุลสิทธิ์ดันสิบุหรี่สูบบุหรี่ได้ทับอะไรขมยา
Smell a rat.
Tibari, Salungbanga. S-M-E-L-L, smell ga anayara, e ga taku, dagaung, R-E-T red ga chwe suro, sikwai hunye dayak dibe ga ro, chwe anayara bo. Di dong sinte lare nao chao ga ro, chwepu ananga lu su ba re, chwepu ha, tey nan bi, tey gu kanya kete dwe chao le, di dong yin idiom dibe ga ro, baye nyaye lu ati cha mati be ne, ati se ga ni, taku ku mati nga zia, mumana, I smell a rat lo yinyon pyo ra phit par de. Di dong ne pat de lo Josh bu pi de u ma go na sin chi ja ba su.
When her husband started getting back home late from work, Mary smelled a rat.
Tu myo ta ga khut lo ein pyan na nau ja ni lo Mary le ma tin ga de sait twi phit la de li lo de be ya ba de.
When her husband started getting back home late from work, Mary smelled a rat.
Smell
a rat.
American Indian don English sa tengan za gu tin set pi ga da ba aku lo mne ga nya bai ga sui ni ga ja le dai yai li lan si sin go pyan pi lo thau lin pi ba me ko zo win lain ga season tin set tha da phit par de khanya
ngana ba khanya si dai yai li lan si sin ga chou zo ba de chano lo di ga ni sui ni ja mai chang ya ga lo let shi kachin pi na ma phit paw ni de dukkha de de a yi ba so yin so lo ya nai ne di ကျွာပုံးကျွာရှောင်းဒေသခံကျွာသားတွေထွက်ပြေးနေရတဲ့ကိစ္စဖြစ်ပါတယ်ဒေသခံတွေဟာထောင်ထဲချီပြီးတော့ဒီစစ်ဘေးဒဏ်တွေကကင်းလွတ်ရာတောတွေတောင်တွေတဲ့ကိုထွက်ပြေးပုန်းရှောင်းနေကြရတာဖြစ်ပြီးတော့အစာရေစာပြတ်လတ်တာနောက်ကျမကြီးအခြေအနေဆိုရင်ရစရာရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတော့ဒီနေ့လည်းတောတာရှင်တွေနေတိုင်းလို့ခုနောက်ပိုင်းမှာကြားနေရမှာဖြစ်ပါတယ်ဆိုတော့ဒီက jump jazzanapoli, commura, commura down to talk, lumia gavu, pianle lake jarabo. So, tenori digne, sunibo de dica tap, picotare, turigaro, kachimpine, pacante, tao, cozabu, and yuta luto, cozle, ukuma mi shivare. Now, yangodan deta, giga, muta luto, cozle, do susan alala so. နောက်ပြီးတော့ဒီပြီးခဲ့တဲ့ဒီလွတ်တော်ပထမတက်တန်းမှာအင်ဂျင်ရန်ဒေတာကိုအခုဒီပฏิပက္ခလေးဖြစ်နေတဲ့အင်ဂျင်ရန်ဒေတာပေါ့နော်အင်ဂျင်ရန်ဒေတာကိုကုစားပြုခဲ့တဲ့ပြည်သူလွတ်တော်အမဟောင်းလေးဖြစ်ဒီအမျိုးသမီးတွေအရေးကိစ္စနဲ့ပတ်သက်ပြီးတော့တက်ကြွစွာဥဆောင်လှုပ်ရှားနေတဲ့သူလည်းဖြစ်တဲ့ဒေါ်ဒွဲဘူးရှိပါတယ်။နောက်ဒီဒုက္ခတွေတွေပြင်းပြနေတာကိုကဲထုတ်နိုင်ရေ
ရှိပါတယ်
။ဥက္ကမင်းကျွန်တော်တို့ကလူရင်းတူရှင်လေးအရင်ပြောပေးမလား။နောက်ဆုံးအခြေအနေဥက္ကမင်းသိရတဲ့အခြေအနေကမနေ့နဲ့ဒီနေ့မှာကျွန်တော်တို့လူတွေကိုသွားပြီးတော့ကဲထုတ်လာနိုင်ခဲ့တယ်။ ဆိုတော့အခုဘလောက်ကဲပြီးသွားကဲကဲတင်လိုက်နိုင်ပြီလဲခမန်းကြီးဘလောက်ကြာနေသေးတယ်လို့သိပါလဲခင်ဗျာ
ဟုတ်ကျွန်တော်မနေ့ကသိရတဲ့အတိုင်းသာတော့ည7:00ကကမ္ဘာရောက်တဲ့ဥယီကတော့125ဦးအဲ့ဒါတွေကိုအလုံးကိုသူတို့သက်ဆိုင်ရာနိစ္စရာယူအားတွေကိုအလုံးပို့ဆောင်ပြီးပါပြီလောက်ဆိုင်ရန်တထိုင်ရန်နန်းစီရင်နောက်ပြီးတော့မှဒီဥစ္စာပေါ့နားဟိုင်တို့ပါတော့မိုးကောင်းတို့အလုံးသူပို့လိုက်ပါပြီအဲ့ဒါလေးတွေသူတို့အကုန်လုံးပို့ပြီးပါပြီကျွန်တော်တို့ဒီနေ့ဖြစ်တာကတော့ဒီအောင်လောက်ကနေမှ138ယောက်ကဒီနောင်နန်းဘူကဥစ္စာပေါ့ခရစ်ယာန်မစ္စင်ခရစ်ယာန်ကျောင်းမှာဒီနေ့ရောက်လာပါတယ်၄နိုင်ကျော်လောက်ကအဲ့ဒါကြီးလေကျွန်တော်တို့ရောက်ကြည့်ရှုပြီးပါပြီအားလုံးကျွန်တော်တို့ရောက်ကြိုးဆုပ်ပြီးပါပြီ
ဟုတ်ကဲ့အဲ့ဒီအောင်လောက်ကိစ္စကိုကျွန်တော်ပြောချင်လို့ပါအခုဦးခမောင်မြင့်ဟိုရင်းညွှန်းပြောတဲ့အောင်လောက်ဆိုတာဒီတနိုင်းမြို့နယ်ကအောင်လောက်ကျေးရွာကိုဆိုလိုတာထင်ပါတယ်ကျွန်တော်တို့အစောပိုင်းမှာသိနေရတာကအောင်လောက်ကရွာလုံးကျွတ်ပျောက်နေတယ်လူတစ်ထောင်လောက်ရှိတယ်ဆိုပြီးကျွန်တော်တို့သတင်းကြားနေရတာဆိုတော့တစ်ထောင်ဆိုတာမဟုတ်ဘူးလားဒါမှမဟုတ်လေသူတို့ကအဲ့ဒီတစ်ထောင်ထဲကနေကွဲထွက်လာတဲ့အုပ်စုလားအခုဦးခမောင်မြင့်တို့ဖျားကြောင်မှာတွေ့ကြရတဲ့ဒူတရားကျော်ဟာ
အဲ့ကျွန်တော်တို့မေးကြည့်ပါလေဘာကြောင့်မို့လို့ပထမတော့သူတို့အလုံးအစုအတူတူပဲတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီမှာသူကွဲသွားရခြင်းအကြောင်းရတချို့အသက်ကြီးတဲ့လူလမ်းလျှောက်နေတဲ့ဟာတို့ကလေးတို့ကလေးမွေးတာတွေရှိတဲ့ဟာတွေကြတော့သူတို့ကြံရစ်ခဲ့ပါတယ်တဲ့လက်ဖက်လည်းကိုယ်စိတ်ရှိစေလောက်ပြန်ရောက်ပါဦးမယ်တဲ့အဲ့နောင်နာဘက်ကို
အော်ဟုတ်ကဲ့ကျေးဇူးပါဟုတ်ပြီအဲ့ဒါဆိုရင်တော့ဒီဟာကတော့နည်းနည်းဟိုနည်းနည်းတော့ရုပ်လုံးပေါ်လာပြီပေါ့နော်အခုကျွန်တော်ဒေါ်စူဇန်နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ကြပါနဲ့ခင်ဗျာ
โอเค
ดอสนะละสัวခုလက်ရှိမှာလွတ်တော်မှာလည်းဖြစ်တယ်နောက်ဒီအမျိုးသမီးနဲ့ကလေးငယ်အများဆိုင်ရာကော်မတီမှာလည်းပါဝင်နေဆိုဒီခုဒီအခုပြေးကြတဲ့သူတွေအများစုဟာလည်းကျွန်တော်တို့သိရသလောက်ဆိုရင်အမျိုးသမီးနဲ့ကလေးငယ်တွေများတယ်ပေါ့နော်ဟိုအသက်ကြီးရွယ်အိုတွေလည်းပါတာပေါ့အမျိုးသမီးဆိုတဲ့အထက်မှာဆိုတော့ဟိုဒီဟာတွေဖြစ်နေရတာဟာအခုလွတ်တော်အခုဒီဟာဖြစ်တာဆိုဒီတရက်နေ့ထဲမှာဖြစ်တာမဟုတ်ဘူးလေဟိုတိုက်ပွဲတွေဆက်ဖြစ်တာဆိုဧပြီဒီပြင်းပြင်းထန်ထန်ပြန်ဖြစ်လာတာ AP လာဇန်းလောက်ကဆက်ဖြစ်တာဆိုတော့ဟိုအခုထွက်ပြနေရလွတ်တော်မှာကအခုတာရက်ဆန်တဲ့လွတ်တော်ကပိတ်ထားတဲ့အချိန်ဖြစ်နေတော့ဆရာမတို့အနေနဲ့ဘာလုပ်ပေးနိုင်တယ်လဲလွတ်တော်ရဲ့အခန့်ကဏ္ဍကဒီလိုကိစ္စတွေမှာဘယ်လောက်အထိဝင်ပြီးတော့ပါဝင်ဆောင်ရွက်ခွင့်ရှိမလဲအဲဆရ
ာမတို့ကအခုဟိုအရင်လဲရပါတော့ဒီကော်မတီအနေနဲ့ကချင်ပြည်နယ်ဘက်ကိုချင်းပြီးတော့အမျိုးသမီးနဲ့ကလေးသူငယ်ရဲ့အခြေအနေတွေကိုလေ့လာဖို့ဆိုပြီးတော့အစီအစဉ်တော့ရှိပါတယ်။ဒါလည်းဆိုကျွန်တော်တို့ဒီကော်မတီရဲ့ outreach program ပေါ့နော်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်ကျွန်တော်တို့ PNP နယ်ဘက်ကိုဆင်းခဲ့တယ်။နယ်စပ်ကြီးကျွန်တော်တို့ရောက်ခဲ့တယ်။အဲ့ဒီနယ်စပ်မှာရှိတဲ့ဟိုဇာပေါ့နော်မြောက်ဒီမှာရှိရဲ့ shelter တွေကြီးကျွန်တော်တို့ရောက်ခဲ့ပြီးတော့မှအဲ့ဒီအခြေအနေတွေကျွန်တော်တို့ကြာပြည်တွေနဲ့လည်းတွေ့ခဲ့တယ်နောက်တော့မိုင်းထီးတဲ့ဟိုပြည်တွေနဲ့ပေါ့နော်အမျိုးမျိုးရောကလေးတွေရောကျမတို့တွေ့ပြီးတော့ကျမတို့အဲ့ဒါကိုနော်ဒီခီးသွားတဲ့အချိန်ခံစားရတာတွေကိုကျမတို့အာလွတ်တော်ဥပဒေကိုပြင်ပြပြီးဖြစ်ပါတယ်အဲ့တော့ကျမတို့ကဒီဟိုဒီနှစ်ထဲမှာပေါ့နော်ကျမတို့ကချင်းပြည်နယ်ကိုကျမတို့အာ outreach သွားဖို့ဆိုတော့ကျမတို့စီစဉ်ထားတာတော့ရှိပါတယ်ဒါပေမဲ့အဲ့ဥစ္စာကတော့ဒီနှစ်ထဲမှာဆိုတော့ကျမတို့ရဲ့ဟို timeline ရပါတော့ဒီမိုးရပြီးပြီးမှပွားမယ်လို့တော့ကျမတို့စီစဉ်တာဒီအဲ April မှာအဲ့လိုတိုက်ပွဲတွေပါရေးဖြစ်လာရေးဆိုတာလေကျမတို့အဲကြားပါတယ်သိပါတယ်အဲခုနက interview ဖြစ်ခဲ့တဲ့ဥက္ကမမြင့်နဲ့လည်းကျမအနေနဲ့အဆက်အသွယ်ရှိပါတယ်တခါလေးတော့ကိုပြေရောရနေပြီးကျမကိုတော့ဒီအဖုံးကြီးပါရေးချက်တယ်ကျမလည်းတင့်တော်တဲ့အကြံဉာဏ်လေးလမ်းပြီးတော့ပြီးတယ်ဒါပြန်နေတော့ချိတ်ဆက်တော့ဆောင်ရတာကြီးလည်းလုပ်တယ်တခါလေးညဖက်ပေါ့နော်ဆက်တဲ့နိုင်ဆက်တဲ့နိုင်လေကျမတို့ကအနေနဲ့ဖုံးအဆက်တွေရှိပါတယ်ဒါတော့ကျမတို့ဒါလွတ်တော်ပြိတ်နေတဲ့အတွက်ကြောင့်ကျမကတော့ဒါရန်ကုန်မှာရှိနေတဲ့အတွက်ကြောင့်သူ့ကိုအေးကနေပဲကျမအဲ့လိုမျိုးလမ်းပြီးတော့အခုညီပေးနိုင်ပါတယ်ဆိုတော့ကျမတို့ဒီလိုမျိုးအဖြစ်နေတဲ့အခြေအနေတွေပေါ်မှာဒီမျိုးသမီးတွေနော်နောက်တော့ခလေးခံစားရရှိမှုအပေါ်မှာတစ်ထူတစ်မြဟိုစိတ်မကောင်းဖြစ်ရပါတယ်အဲ့ဒီအတွက်ကိုလည်းကျမတို့ကဟိုဆက်လက်ကူညီဖို့ပေါ့နော်အာကူညီရရှိဖို့အတွက်ကျမတို့ဆက်လက်ကြိုးစားဆောင်ရွက်သွားမှာပ
ါဟုတ်ကဲ့ဆရာမဟိုတခုရှိတာကဟိုဆရာမတို့ဒီခီးစဉ်စီစဉ်ထားတာကဟိုဆရာမတို့အနေနဲ့ကြိုတင်စီစဉ်ထားတာလည်းရှိတယ်ဒါပေမဲ့လည်းမိုးရသည်ရှိနေတဲ့အတွက်မိုးရသည်ပြီးတော့မှသွားဖို့ဆိုတော့အခုလက်တလောဖြစ်နေတဲ့အနေအထားကသဘောအချင်းလိုမျိုးဖြစ်လာတော့ဒီသေးရှင်ဖြစ်နေတော့ဆရာမတို့အနေနဲ့ဒါကိုပို့ပြီးတော့လင်းလင်းမြန်မြန်လုပ်ဖို့ဟိုလုပ်ဖို့အစီအစဉ်မရှိဘူးလားဟိုဒီမိုးရသည်ဆိုတော့အတိုင်းပဲဆရာမတို့သွားမဲ့လူတွေတောင်ခက်ခဲတဲ့ဟို တော်ရမှာဒုက္ခရောက်နေတဲ့သူတွေကပို့ပြီးတော့အခက်ကြုံရမယ်သူတို့ကပို့ပြီးတော့ဟိုအန်ဒီရဲ့ကြီးမားတဲ့ပြဿနာတွေစာဝန်ကြီးကြီးမားကြီးအကုန်လုံးသူတို့ကပို့ပြီးတော့အခက်ခဲနေရင်ဆိုင်ရမှာပေါ့အဲ့တော့ဆရာမတို့လွတ်တော်ဘက်ကဒီကိစ္စကိုအားချင်းဆောင်ရွက်ဖို့လွတ်တော်ကိုယ်စားလှယ်ဖွဲ့သွားတာမဟုတ်ရင်တောင်မှအစိုးရအနေနဲ့အမြန်ဆုံးဒီကိစ္စကိုပြေလည်အောင်လူတိုင်းစာနာမှုအနေနဲ့
communication channel เลยสิบายสอตรอลงนี่เด้หาเลยชะคุณเสียรู้เปล่าได้แค่มาเลยไปนี่วินจิโกไรซิ้นเนาะตั้วไปแล้วลงนี่ได้เลยสิเอ้อทีละမျိုးษาปอนเนาะนี่เนี่ยๆตั้วผู้ปัญญาสุราเลยถ้าจมรัวตลอดคอมมิตี้นี่ท่าเนี่ยสอตลอดอุปถาเยขึ้นอยู่เจ็ดตัวปอนเนาะซีมันส่งเยเจ็ดตัวไอ้อะไรอ่ะรอหลู่ไปเลย
ทำไมเราจูซาปอมามาไม่ตั้วรู้หรอไม่รู้ไม่รู้หรอไม่รู้ทำไมเราจูซาปอซีซั่นชื่อเลยสุราเปียเปียอ่ะถ้าถ้าโหซาปอเนาะลุกเต็นเลยสุราเลยทำไมเราเล็กขันมาเลยโอเคใช่มั้ยจิซุบาโอเคไอ้เราจนเอาอะคูเลไลหมอโกดีกระชิงปีนะมีจีนะမျိုးมาดีทุกข์เดเลยลุเหมี่ยวเยด้วยลุงเอเรโกก้าวส่องปีรอตะเบยสกันตะเบยสกันพ่นปี လောက်ရှားခဲ့တဲ့အဖွဲ့တွေကဥဆောင်သူတူဖြစ်တဲ့ကျွန်တော်လုံဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျလေးလိုင်းပေါ်မှာလုံဆောင်ရှိပါလားဟုတ်ကဲ့ဟုတ်ကဲ့လုံဆောင်ရေဒီကိစ္စဟာရှင်းရှင်းပြောရမယ်ဆိုရင်တော့ဟိုလုံဆောင်တို့လိုလူငယ်တွေလုံဆောင်အပါဝင်လုံဆောင်တို့လိုလူငယ်တွေကမြစ်ကြီးနားမြို့မှာဖိဖိစီစီနဲ့တက်တိုက်တွန်းတွန်းတပိတ်စခန်းနေဖွင့်ပြီးတော့ဒီအစိုးရယုံရှိတဲ့နေရ ตั้วพี่รอกูญีได้แท้มาแล้วลมซ้องโนเนี่ยตะลมซ้องโนอพยาหลูดิปามาเว้สรอกอะคุบลูติทาตะแลอะคุอะโซยะกะโหปิรองสุวุญีกะเชี่ยวๆดิจันนี่แลหลูดิโอแกเต็มบ่กิสามาบาดิลุ่ซอมเมสรามิวซุนิญีไนนาดิชีตะแลกะชินปิเนอะโซยะอะเว้ผิดๆบ่เนาะ
โอเคครับเดี๋ยวช่วยอาจารย์นี่เราจะดาวน์โหลดดาวน์ทําหมดที่ว่าเนี่ยลงอย่างเหมือนเราจะไม่รู้เปล่าล่ะတော့ကျွန်တော်ဒီနယ်ဆိုရဖွဲ့ကကျွန်တော်တို့ကချင်ပြည်နယ်ထုတ်ပြည်နယ်တွေ့ဆုံဖို့အတွက်ကျွန်တော်တို့တောင်းဆိုရပါတယ်ဒီတောင်းဆိုဝင်ကြီးနဲ့ကျွန်တော်တို့အလုပ်တဘောနဲ့ကျွန်တော်တို့ပြပါတယ်အဲ့မှာကျွန်တော်တို့ရှင်းနေတဲ့အချိန်မှာတော့ကျွန်တော်တို့ရဲ့ဒီဖြစ်ဖြစ်တဲ့အခြေအန
ဒီနေ့ပတ်သက်ပြီးဒီလိုမျိုးပြောင်းပါဝင်ပြီးမှာကျွန်တော်တို့ကျေဆွေနဲ့ကိစ္စတွေတို့ဒီရေရှင်လုံးဝန်ရှင်တစ်ခုအနေနဲ့ဘာမှဒါရှင်းလင်းမှုတွေကျွန်တော်မရှိပါဘူးဆိုတော့ဘယ်လိုရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့အမြန်ဆုံးကြည့်ကြရမယ့်ဒီလိုင်းလုံးခုမောင်ဝင်းဒေတာကိုပဲအဓိကဖိုကပ်စ်တာပြီးမှာကျွန်တော်တို့ဒီပြောခဲ့ပါတယ်ဒါကြောင့်မို့ကျွန်တော်တို့ပြောဆိုနေတာတောင
ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ကျွန်တော်တို့ဒီမှာဝိုင်းဒေတာရဲ့အမြန်ဆုံးဒေတာစစ်ဆန်တဲ့ထောက်ထားမှုအပြင်မြန်မြန်ဆုံးဒေတာကိုကျွန်တော်တို့ပြောဆိုနေတာဖြစ်ပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့မိုးရာသီကလည်းအခုဆိုစနေပြီလို့ပဲပြောရမလို့ဖြစ်နေပြီဆိုတော့အမြန်ဒီရက်ပိုင်းအတွက်မှာမြန်မြန်ကဲတင်နို ဆောပိုင်းကတော့ဟိုနှစ်ဖက်ကရင်နဲ့တက်မလို့ကြမှာအပြန်အလှန်ကြွကြွကြပြစ်ကြရတာနေပြီးတော့အခုတဖြည်းဖြည်းကြီးလာတော့လေးလေးနဲ့ဘုံကျတဲ့အခြေအနေတွေဖြစ်လာတာဟာဘယ်သူမှတာဝန်ရှိတယ်လဲအများစုကတော့ဒါတိကြတဲ့အတိုင်းပဲဒီလက်နဲ့အင်အားကြီးဆုံးလက်နဲ့ကင်အဖွဲ့ဖြစ်တယ်မြန်မာတက်မလို့မှာတာဝန်ရှိတယ်လို့လည်းညွှန်ထုတ်ကြတာတော့မှန်တယ်ဒါပေမဲ့လည်းကင်အဖွဲ့ကလည်းကင်အဖွ ဒီနိုင်ငံမှာဆိုလို့ရှိရင်အစိုးရအမြင့်ဆုံးဖြစ်မယ်လေဒီကိစ္စမှာ
ဟုတ်ကဲ့ဒီဟာတာဝန်ရှိမှာတော့ဒီနိုင်ငံမှာဆိုလို့ရှိရင်အစိုးရအမြင့်ဆုံးဖြစ်တဲ့အတွက်အစိုးရမှာတာဝန်ရှိပါတယ်တမတော်ကလည်းပဲခုကျွန်တော်လည်းပြောသွားပါတယ်ဒါကိုဦးတည်ထုတ်တာဒီသမရရဲ့နိုင်ငံမှုအောက်မှာဥပဒေအတိုင်းမဲ့လုပ်ပါတယ်လို့ပြောတယ်ဒီအခုစစ်ပွဲတွေကလည်းလွတ်တော်မှာခပ်ပြီးတဲ့ဘတ်ဂျက်ကနေချစ်လာတဲ့ဟိုဘောနော်အနောက်ဆန်တွေအပေါ်မှာပြည်သူလူထုတွေချက เล่นในการนี้มาเลยตามวิชีบาลได้ยังได้เล่นในการนี้มาเลยตามวิชีบาลได้ก็ส่วนนักที่มามีอาชีพบาลได้แต่เจ้ามือที่บ่งอันยาวสั้นเลยเจ้าบีบดูดูดูที่เจ้าเจ้าเลยด้วยที่อาเจ้าเสียงส่วนยาเสียงนี้ที่ลูกตัวนี้อาจจะทำไปได้เยอะกว่านี้เช่นอะไรได้ไปเช็ดเดี๋ยวบ่เนาะไอ้รู้ส่วนยาลูกตัวเรามาที่ตั้มรู้เล่นในการนี้ตั้มเล่นในการอารมณ์มาตามวิชีเลยลูกมาเรามีมาแล้วใช่
โอเคเจสุดมาเลยจันทร์รีไลน์มาชินี่เลยจันทร์รีดีกูยิ่งจะฟิลันเองก็ยิ่งจะเชิงเป็นจะมาเลยกูยิ่งจะไอ้ตอนนั้นเราลุยตัวชินเลยจันทร์รีมีมันเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจบไปเลยจ
ဟုတ်ကဲ့ကိုညီညာကျေးဇူးတင်ပါတယ်ခင်ဗျာအခုလိုလိုရင်းတို့ရှင်တော်ပြီလားကျွန်တော်တော့စုဇန္နာလာလာဆိုလဲအလဲပေးခြင်းပါတယ်ဒီမေကွန်ဒီစိတ်မေကွန်ပါပဲဘသူမှတာဝန်ရှိတယ်လို့မြင်ပါမြင်မိပါလေခင်ဗျာအဓိကတာဝန်ရှိဆုံးကတော့ဒေါက်တာစုဇန္နာလာဆိုမြင်ရတာကတော့လက်ရှိအာဏာရပါတီမှာ
ပါဝင်နေတဲ့ဒီအမျိုးသားလူထုတ်ကိုယ်စားတွေတူဖြစ်နေတော့ဆရာမအနေနဲ့ဆရာမမြင်တဲ့အတိုင်းပဲပြောစေချင်ပါတယ်ဟုတ်ကဲ့အဲကျွန်တော်ကတော့ဒီဟာကိုအဲကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်တကယ်ကျူထားတဲ့နိုင်ငံတကာစာချုပ်ပေါ်မှာပဲမှုတည်ပြီးပြောစေချင်ပါတယ်မြန်မာနိုင်ငံကစီတော်ပေါ့နော်မျိုးသီးများကိုပေါ်မှာမျိုးစုံနဲ့ခွဋ်ခြားချက်မှုမှာပတ်ပြောက်ရေးစာချုပ်ဆိုတာ ကူလက်မှတ်ရေးထိုးတာလည်းအနည်းငယ်20ကျော်ခဲ့ပါပြီပေါ့နော်။ဒါပြီးတော့လက်မှတ်ရေးထိုးကလေးကယနေ့ချက်ချီပေါ့နော်။အကောင့်ထဲပေါ်ဆောင်ရွက်မှုကလည်းအားနည်းနေပါလေ။အဲ့ဒီတော့နေ့မှာဆက်ဆက်ပြီးရောUNSCR 1325ပေါ့เนาะအများရောတကယ်လက်ခံမှာအထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့ဟိုတဘောဟိုစပေါ့เนาะဒီ memory အနေနဲ့အားလုံးလိုက်နာချက်သုံးရမှာဖြစ်ပါတယ်အဲ့တော့ဒီဒါဒီဟိုတဘောတူညီချက်တွေကိုအကောင့်ထဲပေါ်အားမှာတော့အစိုးရရဲ့တာဝန်ဖြစ်ပါတယ်ဟုတ်ကဲ့အဲ့ဒါတွေကလက်ရှိအချိန်မှာအဲ့ဒါ1325ဆိုတာကအထူးကဒီတစ်ပြက်ခါဖြစ်
ဖြစ်နေတဲ့နေရာမှာအမျိုးသမီးတွေရဲ့လုံခြုံရေးပေါ့နော်ဟုတ်ကဲ့ကျွန်တော်အသိဉာဏ်လက်ရှိမှာအဲ့ဒါကိုမျိုးသမီးတွေရဲ့လုံခြုံရေးအဲ့ဒါကြီးကတော့ဒီစက်စက်ဖြစ်ပေါ့နော်စက်စက်နှစ်ဖက်လုံးမှာတာဝန်ရှိပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အဲ့တော့နောက်ဆုံးဦးကဥက္ကမမျိုးကျွန်တော်စက်ကနဲ့ဆက်လောက်ကြတဲ့အချိန်လေးမှာအဲ့ဒီမေးခွန် ตัวลงนี่ล่ะเนาะยินยันให้ซุนิโกยกี่ไหลบ่เนี่ยสะเป็ดเป็นลงนี่ล่ะกันสะเป็ดเป็นลงนี่ล่ะกันซุนิโกยมาไอ้แกขึ้นไหลโลษิจนต้องสู้ชินน่ะ6 ลาขึ้นไปตะนิดๆๆอเป็ดขะยะใส่มาซุนิโกจ้ะบ่อุ๊ยซุนิโกเลยไต่ไล่สู้แล้วดาเลยตีไปบ่ชิวโอเคโอเคอุ๊ยก็มาเนี่ยเจตุอายเต็มมาแล้วครับเนี่ยปาวินซุนิโกไปจ้ะเลยตูดิอารมณ์อุทุไปเจตุเต็มมาแล้วครับเนี่ยเราเชิงก็ตะหลอกไปยาเลยด้วยนอกป่ามาเปลี่
အင်္ဂါညတိုင်းရိုက်လိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
အင်္ဂါစနေပတ်ကျစစ်ဖက်အုပ်ချုပ်မှုပြီးတဲ့နောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်အခဲမျိုးမျိုးနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဒီထဲမှာတပ်ဖြတ်မှုတွေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာလူနည်းစုတွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းအပါဝင်ပါ။နိုင်ငံခြားရေးဌာနရဲ့လူခွင့်ရေးအစီအစဉ်စာကိုထုတ်ပြန်ချိန်ယာယီနိုင်ငံခြားရေးဝန်ကြီးဖြစ်သူဂျွန်ဆလီဗန်ကရိုဟင်ဂျာတွေကိုလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုနဲ့တပ်ဖြတ်မှုတွေကိုပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီအကြက်တဲကိုဖြစ်ရှင်ရင်းနဲ့ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုကမိတ်ဖက်တွေနဲ့လှုပ်ဆောင်နေပါတယ်။ဩဂုတ်လဆော့ဘက်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုလွတ်ခဲ့တဲ့လူညုံရေးတပ်ဖွဲ့အချို့ဟာလူတွေကိုဖျောက်ဖျက်ပစ်တာ၊တရားလက်လွတ်ဖမ်းဆီးတာ၊ရွာတွေကနေနှင်ထုတ်တာတွေလုပ်ခဲ့ပြီးအဲ့ဒီအထက်ကအများစုဟာရိုဟင်ဂျာတွေဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့မှာအာရဂန်ရိုဟင်ဂျာဆာဗေးရှင်းအာမီက ၎င်းပြည်နယ်မြောက်ပိုင်းမှာရှိတဲ့လူမျိုးရေးစခန်း10ခုကိုချိန်ကိုက်တိုက်ခိုက်ခဲ့တယ်လို့ကြေညာပြီးလူမျိုးရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပါတယ်။အဲဒီနောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကိုယ်တော်နဲ့ကိုလှုပ်ကြတဲ့ဒါမှမဟုတ်လူမျိုးရေးတပ်ဖွဲ့တွေနဲ့သဘောတူလှုပ်ဆောင်တဲ့အရသာလက်နက်ကင်တွေဟာတရားလက်လွတ်တပ်ဖြတ်တာ၊ဖြောက်ဖျက်ပစ်တာ၊မဒိန်ကျင့်တာ၊နှိပ်စက်တာ၊ဥပဒေမဲ့ဖမ်းဆီးတာ၊ထောင်ထဲချီတဲ့အိမ်တွေ၊ဘာသာရေးအဆောင်တချို့နဲ့တခြားအဆောင်အုပ်တွေကိုမီးရှို့တာတွေအပါအဝင်ရိုဟင်ဂျာရွာသားတွေအပေါ်မတရားလုဆောင်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပါတယ်။အဲဒီလိုရက်တွေကြောင့်ဧပြီလ18ရက်နေ့အထိဆိုရင်ရိုဟင်ဂျာ9သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသလိုအခြေအတွက်မသိရတဲ့တခြားတိုင်းရင်းသားလူနည်းစုတွေဟာလည်းရခိုင်ပြည်နယ်တွင်အိုးအိမ်ဆုံးထွက်ပြေးရပါတယ်။2019ခုနှစ်အတွင်းတခြားတည်တာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းလူခွင့်ရေးအစီအစဉ်ထဲမှာဖော်ပြထားပါတယ်။ဒီထဲမှာဥပဒေမဲ့တပ်ဖြတ်တာနိုင်ငံရေးတရားခွင်နဲ့ဖမ်းဆီးတာအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေအပါအဝင်လူနည်းစုတိုင်းရင်းသားဒေသတွေမှာအာဏာပိုင်တွေကအရက်သားတွေအပေါ်လူအခွင့်အရေးချိုးဖောက်တာတွေပါဝင်ပါတယ်။တရင်တော့တွေနှောက်ယှက်ချင်းချောက်ခံရဖမ်းဆီးခံကြရပါတယ်။ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေဆက်ပြီးကန့်သတ်ခံထားရပါတယ်။အကျဉ်းထောင်တွေနဲ့ရဲဘက်စခန်းတွေမှာစိုးရွားတဲ့အခြေအနေတွေဆက်ရှိနေပါတယ်။နိုင်ငံလူဦးရေတွေကတချို့ဟာနိုင်ငံမဲ့ဖြစ်နေပြီးလွတ်လပ်စွာသွားလာခွင့်ကိုအပြင်းထန်ဆက်ပြီးကန့်သတ်ထားပါတယ်။လူလူချစ်သူချင်းပေါင်းသင်းဆက်ဆံရေးကိုပြစ်မှုအဖြစ်အစိုးရကသတ်မှတ်ထားစေတဲ့လို့လူမောင်ကိုကူးတာဟာလည်းပြဿနာတရားအဖြစ်ရှိနေစေပါပဲ။လူ့အခွင့်အရေးကိုကောက်ကွယ်တာဟာဘယ်ဒီမိုကရေစီနိုင်ငံမဆိုရဲ့အောင်မြင်မှုအတွက်အထူးအရေးပါပါတယ်။မြမဒီမိုကရေစီရေးကိုအမေရိကန်ပြည်ထောင်စုကအောင်မြင်စေချင်ပါတယ်။အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုဆက်လုပ်ပြီးရိုဟင်ဂျာလူနည်းစုတွေရဲ့အခွင့်အရေးအပါအဝင်လူ့အခွင့်အရေးကိုလေးစားလိုက်နာကြောင်းပြသရပါမယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကဗိုလ်ထူးနေ့နန္ဒဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့အတန်ထွက်နေပါတယ်။လက်ရှိအခုထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တဖက်ထက်အလျှောက်ပေးထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဘယ်တော့မှမချုပ်ဆိုခဲ့တင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးနိုင်ငံဆောင်သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်ပါတယ်။ JCPOA သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကရှော့ပေါ့ပေးခဲ့တဲ့အီရန်ပေါ်ပိတ်ဆို့တိုက်ခတ်မှုအလုံးကိုလည်းအမေရိကန်ကပြန်လည်ချမှတ်မယ်လို့ပြောကြားခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့နိုင်ငံဆောင်သဘောတူညီချက်ထဲမှာဆက်လက်ရှိနေမယ်လို့တုံ့ပြန်ခဲ့ပါတယ်။အခုလိုမျိုးဒီအမေရိကန်ကနှုတ်ထွက်တဲ့လို့ရဟာကမ္ဘာတက်တမန်လောကမှာအမေရိကန်ပြည်ထောင်စုအထူးချံဖြစ်စေမယ်ပထမခြေလှမ်းမယ်လို့ဒီမိုကရက်ပါတီဘက်ကပြောပါတယ်။ရီပက်ဘလီကန်ပါတီကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံချီးမွမ်းခဲ့ပါတယ်။အရင်သမ္မတဟောင်းဘရက်အိုဘားမားရဲ့ဒီအောင်မြင်တဲ့နိုင်ငံသားရဲ့မူဝါဒတစ်ခုကိုအဆုံးသတ်လိုက်နိုင်တာကြောင့်ရီပက်ဘလီကန်တွေကသဘောကျနေကြတာပါ။မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার ဒေါင်းလန်းတဲ့အစီအစဉ်ကိုထာဝရမဖြတ်သိမ်းသရွေ့မြောက်ကိုရီးယားပေါ်အရေးယူတန်းခါမှုတွေဆက်ပြီးတော့ထားရှိဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အင်္ဂါနေ့ကသဘောတူခဲ့ကြတယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်။တရုတ်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ချုံအန်းတို့ဒုတိယကြိမ်မြောက်တွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြာအင်္ဂါနေ့မနေ့တုန်းကအမေရိကန်နဲ့တရုတ်သမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကတော့လောလောဆယ်မြောက်ကိုရီးယားကိုသွားနေပါတယ်။မလေးရှားနိုင်ငံမှာဒီကနေ့ကျင်းပမဲ့ထွေထွေရေကောက်ပွဲအတွက်ရွေးကောက်ပွဲဝင်ကြမဲ့သူတွေအင်္ဂါနေ့ညပိုင်းအထိနဲ့ဆွဲစည်းရုံးခဲ့ကြပါတယ်။အသက်60နှစ်မှာနိုင်ငံရေးလောကရဲ့ပြန်ဝင်လာတဲ့အတိုက်ခံကောင်းဆောင်မဟာဒီယာမိုဟာမက်ကမဲဆန္ဒရှင်တွေအနေနဲ့လက်ထုံးမှုတွေနောက်ကိုမလိုက်မိကြဖို့နဲ့တိုင်းပြည်ကိုကယ်တင်ဖို့တိုက်တွန်းခဲ့ပါတယ်။တိုင်းပြည်ဗန်ဒါဒေါ်လာတန်းတဲ့ချီကိုအလွဲသုံးစားလုပ်ထားတယ်လို့ဆက်ဆွဲခံနေရတဲ့ဝင်ကြီးချုပ်နာဂျီပရိုဂျက်ကလည်းအင်္ဂါနေ့ညဘက်ဝက်ပြူဝဲတစ်ခုမှာပါဝင်ပြီးတော့စီးရုံးခဲ့ပါတယ်ဒီတစ်ခါရွေးကောက်ပွဲဟာဝင်ကြီးချုပ်ရဲ့လက်ရှိအာဏာရညွန့်ပေါင်းပါတီနဲ့မစ္စတာမဟာတီးယားဦးဆောင်တဲ့အတိုက်ခံပါတီကြားအကျိတ်နယ်ဖြစ်မဲ့ရွေးကောက်ပွဲလို့တုံ့တက်နေကြပါတယ်ရှင
်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့John Ellison ဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးရပါခင်ဗျာ
This program has come to you from the Voice of America, Washington.